ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်ပြိပခါတွေပြင်ထန်နေတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့နဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တို့တွေ့ဆုံဆွေးနွေးဖို့တရုတ်အစိုးရကဂျာဝင်ဆောင်ရွက်ပေးခဲ့ပေမဲ့နှစ်ဖက်ညှိနှိုင်းမှုအဆင်မပြေတာကြောင့်ဒီကနေ့ကျင်းပမဲ့ဆွေးနွေးပွဲအစီအစဉ်အထမမြောက်တော့ပါဘူး။အဓိကကတော့တဖွဲ့ချင်းစီဆွေးနွေးဖို့အစိုးရဘက်ကတောင်းဆိုချက်ကိုလက်မခံနိုင်တာကြောင့်လို့တိုင်းရင်းသားမဟာမိတ်အဖွဲ့တွေဘက်ကပြောပါရတယ်။ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါရရှင်။
ဟုတ်ကဲ့နိုဝင်ဘာလ20ရက်နေ့ကစပြီးရှမ်းပြည်နယ်မြောက်ပိုင်းမှာကချင်ပလောင်ကိုးကန်းနဲ့ရခိုင်တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့အစိုးရတပ်မတော်ကြားမှာတိုက်ပွဲတွေပြင်းထန်ခဲ့တာဖြစ်ပါတယ်ဒီတိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကုံသွယ်ရေးကိုထိခိုက်စေခဲ့တယ်လို့တရုတ်နိုင်ငံဘက်ကလည်းနယ်စပ်လုံခြုံရေးအတွက်စီအင်အားကိုတိုးမြင့်ချထားခဲ့ပါတယ်ဒီကနေ့မှာတော့လက်ရှိတရုတ်နိုင်ငံကိုရောက်ရှိနေတဲ့မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေတွေ့ဆုံဆွေးနွေးဖို့အတွက်တရုတ်နိုင်ငံကစီစဉ်ခဲ့ပါတယ်ဒါပေမဲ့ဒီဆွေးနွေးပွဲစီစဉ်ဟာပြပြခဲ့တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့မှပါဝင်တဲ့ PSLF TNLA ကပလောင်အဖွဲ့ရဲ့အထွေထွေတွင်ရင်းမှုတပ်ဖုံးကျော်ကအခုလိုပြောပါတယ
်ကျွန်တော်တို့ကိုတရုတ်အစိုးရကပြည်ထုခွင့်နဲ့ကုမင်းနဲ့ကျွန်တော်တို့စီစဉ်ပြီးပါတယ်ကုမင်းစီတန်ဟိုတယ်မှာကျွန်တော်တို့ပြည်ထုစီစဉ်ပြီးပါတယ်ဟုတ်ကဲ့အဲဒါပေမဲ့ကျွန်တော်တို့ပတ်တည်နေမပြည့်ဖြစ်ဘူးအခုအကုန်လုံးကပြင်ကြပြီကျွန်တော်တို့လည်းပြင်ပါပြီ
ဆွေးနွေးပွဲမအောင်မမြင်ဖြစ်ခဲ့ရတဲ့အဓိကအကြောင်းကိုတပ်ဖုံးကျော်ကအခုလိုဆက်ပြောပါတဲ့
အဓိကကတော့ကျွန်တော်တို့မြောက်ပိုင်းမှာမိဒီပေါ်စတဲ့မှာဒီမှာလည်းရောက်နေတယ်ခေါ်လဲခေါ်ရတော့ကျွန်တော်ဒီမှာအခုရောက်နေတယ်ဆိုတော့ကျွန်တော်တို့တိနေတွေ့တော့အခုလုံးတကယ်ဆွေးနွေးပွဲအောင်လက်တွေ့တဲ့တပည့်ဆောင်လို့ရအောင်ကျွန်တော်ဒီဖြတ်စလုံးပေါင်းပြီးပြင်ချပါတယ်ဒါကိုဒီမြန်မာအစိုးရကိုယ်စားလှယ်က NRDC တက်ကတပ်ဖွဲ့ချင်းနဲ့လည်းတွေ့ချင်တယ်အဲ့လိုပုံစံမျိုးကြောင့်ကျွန်တော်တို့ကမတွေ့ဖြစ်တာပါ
နိုင်ငံတော်အတိုင်ပင်ခံချုပ်သတင်းထုတ်ပြန်ရေးအဖွဲ့ရဲ့အတွင်းရမှုဦးစော်ထေကတော့ဆွေးနွေးပွဲပြပြတဲ့သတင်းကိုမရရှိသေးကြောင်းပြောပါတယ်။အဲ
့ဒါတော့ငင်းငိုင်းကော်မရှင်တည်ယူသွားတယ်။အဲ့ဒါသူတို့မေးကြည့်မှရမယ်
။ပြီးခဲ့တဲ့ဩဂုတ်လအတွင်းကလည်းမိုင်းလာမြို့မှာငင်းချိုင်းကော်မရှင်နဲ့ပလောင်ကိုကန်းနဲ့အေအေခေါ်ရခိုင်တပ်ဖွဲ့ကခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပြီးငင်းချိုင်းဆွေးနွေးပွဲမှာပါဝင်ရေးအတွက်ဆွေးနွေးခဲ့ဘူးပါတယ်။ဒီရပိုင်းအတွင်းရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံဂျာယေးဝန်ကြီးဝမ်ဂျီကမြန်မာငြိမ်းချမ်းရေးကော်မရှင်နဲ့တွေ့ဆုံစဉ်မှာနယ်စပ်ဒေသမှာလက်နက်ကင်ပြိပခါကြီးထွားလာတဲ့အပေါ်စိုးရင်ကြောင်းနဲ့နယ်စပ်တည်ငြိမ်ရေးအတွက်နှစ်နိုင်ငံအကြားအစိုးရတန်တမာရေးစီရေးရပူးပေါင်းဆောင်ရွက်ဖို့လှုံ့ဆော်တင်ကြောင်းပြောဆိုခဲ့ပါတယ်ဒီကနေ့မှလည်းရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒီဇင်ဘာလ1ရက်နဲ့2ရက်နေ့တွေမှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေဘက်ကတာလွန်အင်အားနဲ့အကြိမ်ကြိမ်ကြားထိုးတိုက်ခိုက်ခဲ့တာနှောက်ရပစ်ခတ်တာကြောင့်အစိုးရတပ်မတော်ဘက်ကလေကြောင်းကပါပစ်ကူပေးတိုက်ခိုက်ခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်